ရှင်များရှင်ကျမအသိကြီးထိုက်ပါအမေရိကန်ပြည်ထောင်စုမှာအသုံးပြုနေတဲ့ COVID-19 ကာကွယ်ဆေးနှမျိုးဖြစ်တဲ့ Pfizer နဲ့ Moderna ထိုးထားချက်သူမြန်မာအမေရိကန်တွေကတော့ဘေးရွယ်ဆိုးကျိုးမခံစားရဘူးလို့ပြောကြပါတယ် COVID-19 ကာကွယ်ဆေးကိုအခမဲ့ထိုးပေးနေပေမဲ့ကာကွယ်ဆေးထိုးဖို့စိုးရိမ်နေကြသူတွေလည်းရှိပါတယ
်ဒါဆိုဘာမှမဖြစ်ဘူးနည်းနည်းလေးတော့မနာဘူးပထမက flu shot ထိုးတော့တာကနည်းနည်းလေးလက်မောင်းလေးအောက်တည်းဒီတစ်ခုကတော့ဘာမှမဖြစ်ဘူ
းတက်ကြီးဆောက်ရှောက်ရေးကေဟာမှာအလုပ်လုပ်နေတဲ့အမေရိကန်ပြည်ထောင်စု Maryland ပြည်နယ်နေဒေါ်အေးအေးညင်းရဲ့အတွေ့အကြုံမှာသူက Pfizer နဲ့ BioNTech ရဲ့ COVID-19 ကာကွယ်ဆေးထိုးခဲ့တာသတင်းသုံးပတ်ပြည့်လို့ဇန်နဝါရီလ23ရက်နေ့ဒီကနေ့မှာဒုတိယအကြိမ်ထပ်ပြီးကာကွယ်ဆေးထိုးမှာပါရေးပေါ်အသုံးဖြစ်ခွင့်ပြုလိုက်တဲ့ Moderna ရဲ့ COVID-19 ကာကွယ်ဆေးကိုပြီးခဲ့တဲ့ဇန်နဝါရီလ10ရက်နေ့ကထိုးခဲ့တဲ့ဆေးကဝန်တန်း Maryland ပြည်နယ်မှာနေတဲ့ဒေါ်မေတန်းကိုလည်းမေးထားပါတယ်
။ကျမက healthcare worker လေအလုပ်လုပ်တာဆိုတော့ကျမထိုးပွင့်ရတာပေါ့နော်စောပြီးတော့ဟုတ်ကဲ
့။ဘယ်ဆေးထိုးပါတလဲရှင်အန်တီ
။ Moderna ပါ
အော်ဟုတ်ကဲ့အဲ့တော့အန်တီဆေးထိုးထားတာလည်းရက်ပိုင်းရှိပြီဆိုတော့ဆေးထိုးတာရဲ့ဒီဘေးထွက်ဆိုးကျိုးပေါ့နော်အဲ့အဲ့ဒါတွေများခံစားရပါသလားအန်တီ
လုံးဝမရှိပါဘူးရှင
်ဒါပေမဲ့ကာကွယ်ဆေးမထိုးသူတွေလည်းရှိပါတယ်တက်ကြီးဆောက်ရှောက်ရေးဂေဟာမှာအလုပ်လုပ်နေတဲ့ဒေါ်အေးအေးငိမ့်ကအခုလိုရှင်းပြထားပါတယ
်အကုန်လုံးမထိုးမှာ nurse တွေလောက်ကတော့ထိုးတယ်ကျန်တဲ့ employee တွေကတော့သိရမလားသူတို့ထိုးရှင်ထိုးမထိုးရှင်နေ
အော်ဟုတ်ကဲ့ရှင်အဲ့တော့မအင်းင်းကဘာလို့ထိုးတာပါလဲ
။အော်အမကျွန်တော်သူတို့ကကျွန်တော်ဆရာဝန်ကိုအရင်မေးတယ်လေ။ဆရာဝန်ကိုအရင်ပြီးတယ်ကျွန်တော်တို့ဆရာမြန်မာဆရာဝန်ရှိရလေ။အမဆရာလို့ကျွန်တော်ထိုးရမလားဆရာလို့ဆိုတော့အာထိုးထိုးထိုးဘာမှမဖြစ်ဘူးဘာမှ side effect လည်းမရှိဘူးဘာမှမဖြစ်ဘူးထိုးတယ်။နေရအောင်နဲ့ငါးထပ်စောနေသေးတယ်ဆိုပြီးတော့သူကပြောတယ်အာကျွန်တော်ထိုးလိုက်တာဘာမှမဖြစ်ဘူးဒီက nesma ရုံနဲ့မြည်လိုက်တော့လဲနိုင်နဲ့ဘာမှမဖြစ်ပါဘူးသူကထိုးရပါတယ်အားလုံးစမ်းသပ်ပြီးပါပေါ့နော်အကုန်လုံးလုတ်ထားတဲ့အတွက်ကြောင့်မို့လို့ဘာမှမဖြစ်ပါဘူး
Pfizer နဲ့ BioNTech နော် Moderna တို့ရဲ့ COVID-19 ကာကွယ်ဆေးကိုအခမဲ့ထိုးပေးနေတာပါ။ဒေါ်မီတန်းကတော့ drive through လို့ခေါ်တဲ့ကားနဲ့သွားပြီးတော့တန်းစီနောက်ဆေးထိုးပေးတဲ့ဝန်ထမ်းကကားအထိလာပြီးတော့ဆေးထိုးပေးတာဖြစ်ပါတယ်။ဒါပေမဲ့ Pfizer ကာကွယ်ဆေးကိုထိုးမလား Moderna ကိုထိုးမလားဆိုတာရွေးချယ်လို့ရပါသလားလို့မေးကြည့်တာမှာတော့
အဲ့လိုရလို့မဟုတ်ဘူးရှင်သူတို့စီမှာရှိတာကိုပဲထိုးပေးရကျမကတော့ရွေးချယ်ခဲ့မရှိဘူး။ဘာဆေးထိုးပါမယ်လို့
အမေရိကန်ပြည်ထောင်စုမှာ COVID-19 ကာကွယ်ဆေးအရှိန်မြင့်ထိုးနှံပေးနေတာမှာကျန်းမာရေးဝန်ထမ်းတွေနောက်သက်ကြီးဆောက်ရှောက်ရေးဂီဟာတွေမှာနေထိုင်နေကြသူတွေနဲ့ဆောက်ရှောက်မှုပေးနေသူတွေကိုဦးစားပေးထိုးနှံပေးခဲ့ပြီးဒီအပိုင်းအတွင်းမှာတော့အသက်ကြီးပိုင်းပုဂ္ဂိုလ်တွေနဲ့အများပြည်သူနဲ့မဖြစ်မနေထိတွေ့အလုပ်လုပ်နေကြရတဲ့လုပ်သားတို့ကိုပါစပီးကာကွယ်ဆေးထိုးပေးနေပါပြီ။